American အထက်လွှတ်တော်နိုင်ငံခြားရေးရာဆက်ကော်မတီရှေ့မောက်မှာဗုဒ္ဓဘုနေ့ကကျင်းပခဲ့တဲ့အာရှပစိဖိတ်ဒေသဆိုင်ရာဆက်ဆံရေးဥပဒေမူကြမ်းအပေါ်ကြားနာပွဲကြောင်းကိုဆက်ပြီးတင်ပြမှာပါရှင်။သမ္မတသစ်ထရမ့်အစိုးရလက်ထက်မှာအာရှပစိဖိတ်ဒေသဆိုင်ရာမဟာဗျူဟာမြောက်မူဝါဒချမှတ်နိုင်ဖို့လွှတ်တော်ကဥပဒေကြမ်းရေးဆွဲနေတာပါ။ARIA ကအာရှပစိဖိတ်ဒေသမှာအမေရိကန်ရဲ့ထောက်ခံအားပေးမှုထပ်လောင်းအတည်ပြုရေးအရေးယူဆောင်ရွက်မှုဥပဒေမူကြမ်းရေးဆွဲရေးနဲ့ပတ်သက်လို့မတ်လ29ရက်နေ့ကအရှေ့အာရှဆိုင်ရာအထက်လွှတ်တော်နိုင်ငံခြားရေးရာဆက်ကော်မတီမှကြားနာပွဲကျင်းပခဲ့ပါတယ်။ဆက်ကော်မတီဥက္ကဋ္ဌ Republican အထက်လွှတ်တော်အမတ် Cory Gardner ကအာရှပစိဖိတ်ဒေသဟာအမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒမှာအလွန်အရေးပါရတဲ့အကြောင်းရင်းကိုကြားနာပွဲမှာအခုလိုပြောသွားပါတယ်။
The Asia Pacific region has been and will remain critical to the United States economic
Asia Pacific data ha American Piranzu ye Sibway ne Lunyu ye Shan ya Acho Sibwa atwe Tait ko yee ji ba de 2050 bi di data ma Kaba Lu U ye Tawet Nitai nya ma phit dilo Kaba ya Su Su Bang Pi Twin Thau Lou Mu Tambo Tawet ha le di data ga ba Twet ma phit ba de Da yang di data ha American ye Sibway ye Phum Phu Mu American atwe Alou Kain de Phanti Pe Mae Pu Gung de ko To Thau Nai Kwin Pe Mae ဒီသာဖြစ်တယ်ဆိုတာညင်းလို့မရနိုင်ပါဘူ
းတမရဟောင်းအိုဘားမားလက်ထက်တုန်းက Asia Pivot လို့ခေါ်တဲ့အာရှမှာအမေရိကန်ရဲ့လွှမ်းမိုးမှုကိုကြိုးပမ်းခဲ့တဲ့အပြင် Asia Balance လို့ခေါ်တဲ့အာရှမှာအမေရိကန်ရဲ့ပါဝင်မဲ့အခန်းကဏ္ဍချိန်ခွင်ရှာပြန်ညှိတဲ့နိုင်ငံခြားရေးမူဝါဒတွေကိုကျင့်သုံးခဲ့တယ်လို့တမရထရမ့်ရဲ့အဆိုရသည့်လက်ထက်မှာလည်းပြောင်းလဲမှာမဟုတ်ဘူးလို့ဆက်ကော်မတီဥက္ကဋ္ဌဂါဒနာကပြောပါရယ်အခုလိုဥပဒေကြမ်းကိုရေးဆွဲရမှာအမေရိကန်ပြည်ထောင်စုအတွက်လုံခြုံရေးဆိုင်ရာအကဲဆက်မှုတွေအပြင်မြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှမှာဒီမိုကရေစီနဲ့လူ့အခွင့်အရေးဖော်ဆောင်နိုင်ဖို့ကြိုးပမ်းသွားမှာဖြစ်တယ်လို့ဂါဒနာကအခုလိုပြောပါရယ
် The security challenges in the region are complex and rapidly growing In 2016
ဒီမှာလုံခြုံရေးအရာအကဲဆက်မှုတွေဟာဆုတ်ထွေးပြီးတိုးများလာနေပါတယ်2016မှာမြောက်ကိုရီးယားကနျူကလ িয়ার စင်တာဖောက်ခွဲမှုနှစ်ကြိမ်လုပ်ခဲ့သလိုပက်ထင်းတက်ဒုံးကြီး22စင်းကိုလည်းလွှတ်တင်ခဲ့ပါတယ်။2013ကစလို့တရုတ်ဟာတောင်တုပ်ပင်လယ်မှာဧကပေါင်း3000ခန့်မြေပြန်ဖို့နိုင်ခဲ့ပြီးနိုင်ငံတကာဥပဒေနဲ့ဆန့်ကျင်ပြီးတော့ဒီနေရာမှာစစ်ခန်းတွေလည်းတည်ဆောက်ခဲ့ပါတယ်။ IS တွေကလည်းအစ်တောင်အရှဒေသမှာခြေကုပ်ယူလာနေပါပြီ။ဒီမိုကရေစီလူ့ခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးတို့ဟာမြန်မာနိုင်ငံလိုနိုင်ငံတွေမှာတူးတက်ဖို့မျှော်လင့်ချက်ရှိခဲ့ပေမဲ့နောက်ပြန်ဆုံးမဲ့အရေးလက္ခဏာတွေလည်းတွေ့နေရပါတယ်
။လက်ရှိသမ္မတထရမ့်အစိုးရလက်ထက်မှာမြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံတွေနဲ့ပတ်သက်လို့စီးပွားရေးဆက်ဆံမှုဆိုင်ရာမူဝါဒအတိအကျထွက်မလာသေးကြောင်းဝါရှင်တန်အခြေစိုက် American ASEAN စီးပွားရေးကောင်စီတွဲဖက်မန်နေဂျာကိုလာဖုံးမြင့်ကတော့ပြောပါတယ်
။အဲအခုမြန်မာနဲ့ American နှစ်ခုစီးပွားရေးဆက်ဆံမှုအားဆိုးရခြင်းပေါ့နော်ဆက်ဆံမှုနဲ့တိုက်ရိုက်သက်ဆိုင်မှုအခုတော့ဇေရောမရှိဘူးလို့ကျွန်တော်တို့သုံးသပ်လို့ရပါတယ်။ဘာလို့လဲဆိုတော့ကထရမ့်ဆိုရကလက်ထက်မှာမြန်မာနိုင်ငံတခုလည်းမဟုတ်ပါဘူးအရှေ့အောင်အရှာတခုလုံးအတွက်တောင်မှဒီအခုချိန်အထိပေါ့နော်တည်ကြတဲ့ဟိုထင်လင်းမြင်လာတဲ့ဥပဒေဟို policy ဟိုထွက်သေးတဲ့အတွက်ကြောင့်မလို့အစိုးရချင်းဆက်ဆံမှုနဲ့စီးပွားရေးချင်းဆက်ဆံမှုပေါ့နော်လက်လော့ထက်တူကြမယ်လို့သုံးသပ်လို့မရပါဘူး
ဒါပေမဲ့အခုလိုလွှတ်တော်ကနေအာရှပစိဖိတ်ဒေသနဲ့ဆက်ဆံရေးဆိုင်ရာဥပဒေကိုချမှတ်နိုင်ပြီးနောက်ပိုင်းမှာတော့မြန်မာနိုင်ငံအတွက်အမေရိကန်ရဲ့ရင်းနှီးမြှုပ်နှံမှုတွေကပိုပြီးများလာနိုင်ပွဲရှိတယ်လို့ကိုလာဖုံးမြင့်ကသုံးသပ်ပါတယ်
။ American လုပ်ငန်းတွေကအခုချိန်မှာပေါ့နော်ခြုံပြီးတော့ကြည့်မယ်ဆိုရင်တော့အဲဝင်လာဒီပြည်နိုင်ငံတွေနဲ့ရှင်နေသေးတယ်လို့ပြောရင်ပြောလို့ရပါမယ်။အဲဒါဝင်မဲ့ကနှေးတာတော့နှေးတယ်ဒါပေမဲ့ဝင်လာပြီဆိုရင်လည်းအလုံးရင်းနဲ့ဟိုရေရှည်ပေါ့နော်ဟိုစီးပွားရေးအမြတ်ကိုပဲမကြည့်ပဲနဲ့ရေရှည်နိုင်ငံအတွက်ကောအဲပြည်သူအတွက်ကောဘယ်လိုကောင်းမလဲဆိုတော့ဘယ်လိုကောင်းမလဲဆိုတော့ဟိုဝါဒကိုဟိုပဓာနာထားပြီးတော့အလုံးရင်းနဲ့ဝင်လာဖြစ်တဲ့အတွက်တခြားနိုင်ငံတွေလိုမျိုးတော့အခုလောလောဆယ်မှာဟိုပမာဏမများပဲနောက်ပိုင်းမှာဒီထက်အများကြီးတိုးဟိုဒီထက်အများကြီးပေါ့ဝင်လာမယ်လို့ဒါအခုထပ်မံလို့ရပါတယ်
ARIA ဥပဒေမူကြမ်းမှာတော့လုံခြုံရေးကဏ္ဍမှာဒေတာရင်းမဟာမိတ်နိုင်ငံတွေနဲ့ပြန်လည်ညှိနှိုင်းဆောင်ရွက်မှုအပါအဝင်အစွန်းရောက်အကြမ်းဖက်သမားတွေနှိမ်နင်းရာမှာအမေရိကန်ရဲ့ပံ့ပိုးကူညီမှုစီးပွားရေးရာပူးပေါင်းဆောင်ရွက်မှုနဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးအတွက်အားပေးကူညီမှုစတဲ့အချက်တွေပါဝင်ပါတယ်ရှင်